မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပြည်တွင်းစစ်ကပိုပြီးတော့ကျဲပြတ်လာနေတာကြောင့်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့အတူငြိမ်းချမ်းရေးရအောင်လို့ဝိုင်းဝန်းကြိုးပမ်းကြပါလို့ဗြိတိန်နိုင်ငံသားရေးဝန်ကြီးဒေးဗစ်ကင်မရွန်ကတိုက်တွန်းလိုက်ပါတယ်
Dreadful situation of a conflict that really has turned into a multifaceted civil war.
ဗြိတိန်နိုင်ငံသားရေးဝန်ကြီးပြောသွားတာကတော့ပြည်ပခါတွေကကြီးထွားလာနေပြီးတော့ဗတ်ပေါင်းစုံမှာပြည်တွင်းစစ်တွေနဲ့ရင်ဆိုင်နေရတာကြောင့်ရေရိုကာလမှာအာဆီယံအသင်းဝင်မိဖက်နိုင်ငံတွေနဲ့အတူကူညီနိုင်အောင်ကြိုးပမ်းလိုပါတယ်။ကျွန်တော်တို့ရဲ့အခန်းကဏ္ဍကတော့အကူအညီတွေထောက်ပံ့မှုပဲဖြစ်ပါတယ်လို့ထိုင်းနိုင်ငံကိုရောက်နေတဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီးကဒီကနေ့ပြောလိုက်တာပါ။မြန်မာနိုင်ငံမှာပြည်ပခါတွေကြီးထွားလာရကနေနေရွှန့်ခွာကြရတဲ့ဒုက္ခတွေအတွက်ဗြိတိန်နိုင်ငံကပေါင်ငွေတန်း120လောက်အကူအညီပေးထားကြောင်းလည်းပြောပါရယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့လက်နက်ကိုင်ပြည်ပခါတွေနဲ့နိုင်ငံရေးအကြက်တဲတွေပေါ်ပေါက်ရာမှာနေရွှန့်ခွာရသူက 1.8 တန်းကျော်ရှိနေပြီးတော့စာနာမှုအကူအညီလိုအပ်သူက 18 တန်းကျော်ရှိမယ်လို့ကုလကခန့်မှန်းထားပါရယ်ထိုင်းနိုင်ငံရဲ့အရှေ့မြောက်ဘက်နခွန်ရာဒချီမာကိုရောက်နေတဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီးကမြန်မာနိုင်ငံမှာပြည်ပခါတွေအဆုံးသက်ရေးအာဆီယံနဲ့တခြားနိုင်ငံတွေပို့ပြီးအားထုတ်ဖို့လိုအပ်ကြောင်းကိုတိုက်တွန်းပြောဆိုခဲ့တာဖြစ်ပါတယ်ရှင်။